ချင်းကဆိုဗီယက်ယူနီယံခေါင်းဆောင်မီခဲကိုဗာချော့ကွယ်လွန်သွားတဲ့ပေါ်ကဘာတူလာကခေါင်းဆောင်တွေနိုင်ငံရေးသမားတွေဝန်ထမ်းစကားပါကြပါတယ်နာတာရှီယောဂါတန်အပြင်းထန်ခံစားနေခဲ့ရတဲ့ဆိုဗီယက်ခေါင်းဆောင်ဟောင်းကတနင်္လာနေ့မှာကွယ်လွန်သွားတဲ့အကြောင်းစေကုသမှုခံယူနေတဲ့မော်စကိုမြို့တော်စင်ထရယ်ကလီနီကယ်ဟော့စပီတယ်ကသတင်းထုတ်ပြန်ခဲ့တာပါကွယ်လွန်ချိန်မှာအသက်60နှစ်ရှိဖြစ်တဲ့ကိုဗာချော့ဟာဆေးရခက်ကိုဆုံးသတ်ခဲ့ပြီးကွန်မြူနီအရှေ့ဥရောပကိုလွတ်လပ်အောင်ပြုရင်ပြောင်းလဲရေးတွေလုပ်ခဲ့သူဖြစ်ထင်ရှားခဲ့ပေမဲ့သူ့ရက်ထက်မှာဆိုဗီယက်ယူနီပြုတ်ခွဲခဲ့ပါတယ်သူရဲ့ Glasnost Perestroika ဆက်ရလွတ်လပ်ခွင့်နဲ့ပြုတ်ရင်ပြောင်းလဲအစီအစဉ်တွေဟာထင်ရှားပေမဲ့ဆိုဗီယက်ယူနီယံမပြုတ်ခွဲအောင်တော့ထိမထားနိုင်ခဲ့ပါဘူးပြုတ်ရင်ပြပကရုရှားတချို့ကတော့သူရဲ့ပြုတ်ရင်ပြောင်းလဲမှုတွေကြောင့်တိုင်းပြည်ဩဇာအရှိန်ဟွာကျဆင်းခဲ့ရတယ်ဆိုပြီးလူမှုကွန်ရက်တွေမှာဝေဖန်ခဲ့ကြတာပါကုလသမဂ္ဂတွင်ရင်မှုချုပ်အန်တိုနီယိုကူတာရက်စ်ကတော့သမိုင်းကြောင်းကိုပြောင်းလဲခဲ့သူဆေးခစ်ကိုငင်းငင်းချင်ချင်အဆုံးသတ်အောင်ဆွမ်းဆောင်ခဲ့သူဖြစ်နေပြောဆိုခဲ့ပါတယ်ဂျမန်ဝန်ကြီးချုပ် Olaf Scholz ကလည်းနှစ်ချမ်းခွင့်နေတဲ့ဂျာမနီနိုင်ငံပေါင်းစည်းကျိုးပန်းပေးခဲ့သူဖြစ်ချီးကျူးခဲ့ပေမဲ့ရုရှားမှာဒီမိုကရေစီထွန်းကောင်းအောင်ကျိုးပန်းမှုတွေကတော့အောင်မြင်မှုမရခဲ့ဘူးလို့လည်းပြောဆိုခဲ့တာပါရာထူးကထွက်တော့မဲ့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကတော့လက်ရှိရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းပေါ်ရန်လိုနေချိန်မှာဆိုဗီယက်လူမှုတိုင်ဝမ်ကိုလွတ်လပ်ပွင့်လဲအောင်မနာမနေကြိုးပမ်းခဲ့တဲ့ဂိုဘာချော့ရဲ့စွမ်းဆောင်မှုတွေဟာစံနမူနာကောင်းတွေဖြစ်ရှိနေစေဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဂိုဘာချော့ဟာအနာဂတ်ကိုမှန်းမြော်ကြည့်ပြီးအပြောင်းအလဲတွေလုပ်ရဲတဲ့ရှက်ရှက်ပါပါခေါင်းဆောင်တစ်ဦးဖြစ်ချီးကျူးပြောဆိုခဲ့ပါတယ်။